နှစ်ရှည်ထောင်နှံအကျဉ်းချခံနေရတဲ့ Writers သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုချီးမြှင့်လိုက်တဲ့ UNESCO ရဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုကြောင့်သူတို့နှစ်ဦးလွတ်မြောက်ရေးပို့ပြီးထိရောက်မှုရှိလာစေမယ်လို့မြင်ကြောင်း CBJ အဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ်။သတင်းလွတ်လပ်ခွင့်အတွက်သူတို့နှစ်ဦးရဲ့တတိရှိရှိကြိုးပမ်းမှုကိုဂုဏ်ပြုတဲ့အနေနဲ့ AP 10ရက်နေ့ကဆုမြင်ချီးမြှင့်ကြောင်းကြေညာခဲ့တာပါ။မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပါ။
နိုင်ငံတကာမှာသတင်းလွတ်လပ်ခွင့်အတွက် NDRA ကြားကနေတတိရှိရှိဂျိုးပန်းလှုပ်ဆောင်ကာကွယ်နေသူတွေကိုရွေးချယ်ပြီးကုလသမဂ္ဂလက်အောက်ခံ UNESCO ကနေ1969ခုနှစ်ကစတင်ပြီးဂါလမိုကန်နူကမ္ဘာသတင်းလွတ်လပ်ခွင့်စုကိုချီးမြှင့်ခဲ့တာပါ။အခု2019ခုနှစ်အတွက်အင်းစိန်အချင်းထောင်မှာထောင်ဒဏ်9နှစ်စီကြာခံနေရတဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို UNESCO အဖွဲ့ကြီးကဒီစုပေးအပ်ချီးမြှင့်ခဲ့တာဟာအလွန်အရေးပါကြောင်းနယူးယောက်ခြေဆိုင် CPJ နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Steve Butler က VOA ကိုပြောပါတယ
် I think it's very significant and it's very important thatInternational organizations like
ဒီလိုဂုဏ်ပြုချီးမြှင့်တာကအလွန်အရေးကြီးပါတယ်။ UNESCO လိုနိုင်ငံတကာအသံဝင်ကနေမြန်မာနိုင်ငံမှာဘာတွေဖြစ်နေလဲဆိုတာလူတွေကိုသတိပေးနေတာဖြစ်ပါတယ်။ Writers သတင်းတောက်နှစ်ယောက်အနေနဲ့သူတို့အလုပ်ကိုသူတို့အမခန့်လုပ်ခဲ့တာပါ။မြန်မာစစ်တပ်ရဲ့ရက်စက်ဖိနှိပ်မှုတွေအကြောင်းထုတ်ဖော်ရေးသားခဲ့တဲ့အတွက်ရလန့်အနေနဲ့နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရပါတယ်။ဒါကြောင့်လည်း UNESCO ကပေးတဲ့သတင်းလွတ်လပ်ခွင့်ဆုဟာအလွန်အရေးကြီးပြီးအရေးပါပါတယ
်။အခုလို UNESCO ကပေးတဲ့အရေးပါတဲ့ဆုကြောင့်သူတို့နှစ်ဦးလွတ်မြောက်ရေးမှာရောအထောက်အကူပြုမပြုဘယ်လိုမြင်လဲရှင
် Well there are two things the Supreme Court has heard arguments
အချက်နှစ်ချက်ရှိပါတယ်သူတို့မှာအပြစ်မရှိကြောင်းတင်သွင်းထားတဲ့ယူခံကိုနိုင်ငံတော်တရားရုံးချုပ်ကကြားနာခဲ့ပြီးပြီဆိုတော့ဘယ်တော့ဆုံးဖြတ်ချက်ချမလဲဆိုတာတော့မသိရသေးပါဘူးဒါပေမဲ့သူတို့နှစ်ဦးအကျိုးဆောင်ရှေ့နေတွေရဲ့လျှောက်လဲချက်ကြောင့်တရားစီရင်ချက်အပြောင်းလဲဖြစ်လာမလားဆိုတဲ့ချက်ရှိနေပါတယ်အဲ့ဒီလိုဖြစ်မလာဘူးဆိုရင်နောက်တစ်ချက်ဖြစ်နိုင်တဲ့အလားလာကတော့မြန်မာနှစ်တကူကာလမှာအစိုးရကနှစ်စဉ်အကျဉ်းသားတွေကိုလူငယ်ချင်းသာခွင့်ပေးတဲ့အချင်းကိုကြည့်ရမှာဖြစ်ပါတယ်။နိုင်ငံရေးအကျိုးမြတ်ဆိုတာမျိုးမရှိတဲ့ UNESCO အဖွဲ့ကြီးကချီးမြှင့်တဲ့ဆုကိုအများကလေးစားတန်ဖိုးထားကြတာပါ
။မေလ3ရက်နေ့မှာကြာရောက်မဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေကိုဒီနှစ်အီသီယိုးပီးယားနိုင်ငံမှာကျင်းပမှာဖြစ်ပြီးဂါလမိုကန်နိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုကိုလည်းအဲ့ဒီမှာပေးအပ်ချီးမြှင့်မှာဖြစ်တယ်လို့စုချင်းငွေဖြစ် American Dollar 2000ကျွဲလက်ခံရရှိမှာပါ။အခုလို UNESCO ကနေကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီနှစ်အတွက်ကမ္ဘာသတင်းလွတ်လပ်ခွင့်ဆုပေးအပ်ချီးမြှင့်ခဲ့တဲ့အပေါ်ဂုဏ်ယူကြောင်းနဲ့သူတို့နှစ်ဦးအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုကြောင်းပြင်သစ်ခြေဆိုင် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့က April 10ရက်နေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။ဂါလမိုကန်နိုကမ္ဘာသတင်းစုကို Writer သတင်းတောက်နှစ်ဦးမတိုင်ခင်ကွယ်လွန်သူသတင်းစာဆရာကြီးဦးဝင်းတင်ကို2001ခုနှစ်မှာ UNESCO ကပေးအပ်ချီးမြှင့်ခဲ့ပါတယ်။1986ခုနှစ်ကကိုလံဘီယာနိုင်ငံဘိုဂိုတာမြို့မှာမူရစ်ဆေးမှောင်ခိုရောင်းဝယ်မှုတွေကိုဒီဇိုင်းမတ်မတ်စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ကိုလံဘီယာသတင်းအယ်ဒီတာဂါလမိုကန်နိုဟာသူ့ရဲ့သတင်းစာရိုက်ရှိမှာပဲရရက်ဆက်ဆက်လှုပ်ကြံတက်ဖြတ်ခံခဲ့ရပြီးဘသူတွေရဲ့လက်ချက်ဖြစ်တယ်လဲဆိုတာကိုလံဘီယာအစိုးရကအရေးယူအပြစ်ပေးနိုင်ခဲ့ခြင်းမရှိတဲ့အပြင်ဂါလမိုကန်နိုအသက်ခံရပြီးတဲ့နောက်တစ်နှစ်ကြာမှသူ့ရဲ့သတင်းစာရိုက်လဲဘုံခွဲဖျက်ဆီးခံခဲ့ရပါတယ်ဒါကြောင့်မူရီရာဇာရီအကြောင်းသူတို့ဂိုင်းတွေအကြောင်းတတိရှိရှိရေးသားဖော်ထုတ်ခဲ့တဲ့အတွက်အသက်ခံခဲ့ရတဲ့ကိုလံဘီယာသတင်းအယ်ဒီတာဂါလာမိုကန်နိုကိုဂုဏ်ပြုတဲ့အနေနဲ့1969ခုနှစ်မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂ UNESCO အဖွဲ့ကြီးကနေသူ့နာမည်နဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆုကိုနှစ်စဉ်ပေးအပ်ချီးမြှင့်ခဲ့တာဖြစ်ပါရဲ့ရှင်